အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့လက်ရှိအစိုးရသက်တမ်း၃နှစ်အတွင်းအဓိကအခြေခံအဆောက်အဦတွေကိုဦးစားပေးဆောင်ရွက်ခဲ့ပြီးကျန်းမာရေးပညာရေးနဲ့တိုက်စည်းခံလဲရမည်ပြန်လည်ရရှိရေးစတာတွေကိုလည်းဆောင်ရွက်ပေးနိုင်ခဲ့တဲ့အကြောင်းနဲ့ရွေးကောက်ပွဲဂရီတွေအကောင့်ထဲဖော်ရေးကိုလည်းဆက်လက်ဆောင်ရွက်နေတဲ့အကြောင်း NLD ပါတီပြောခွင့်ရသူကပြောပါတယ်။နိုင်ငံရေးသုံးသပ်သူတွေကတော့လူထုစီးပွားရေးပုံမှန်ကျဆင်းနေသလိုတိုင်းရင်းသားရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်သေးတာမရှိကြောင်းထောက်ပြကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါလိမ့်ရှင်။
ဟုတ်ကဲ့2015ခုနှစ်ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရပြီးဖွဲ့စည်းခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရတာဝန်ယူခဲ့တာဟာဒီနှစ်ဧပြီလ10ရက်နေ့မှာ3နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ဒီကာလအတွင်းအစိုးရအနေနဲ့လေးထားဆောင်ရွက်ခဲ့တဲ့လုပ်ငန်းတွေကို NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောဆိုပါတယ်
။ဒီကတော့ကျွန်တော်အချိန်ကစောင့်ဝင်မှုဦးစားပေးပြီးလုပ်ခဲ့ပါတယ်။လန်ဒရာပြည်စီလီယာရှိအဲ့ဒီကစားပြီးလုပ်ခဲ့တာလေနောက်တစ်ခါကျွန်တော်တို့ဒီဌာနတွေဆိုရင်ကျန်းမာရေးနဲ့ပညာရေးဌာနကိုအဓိကစီစဉ်ပြီးကျွန်တော်တို့ဆောင်ရွက်ခဲ့ပါလေနောက်လေမားရေးနဲ့ပတ်သက်ပြီးသိကြီးကလေယာဉ်များပြန်လေရရှိနေတဲ့အတွက်ကျွန်တော်တို့ဆုံးလုံးပေါ်ဒီချီအားကြီးပြီးဆောင်ရွက်ခဲ့ပါလေနောက်ကျွန်တော်တို့သူဦးကျင်းရဲ့ဝန်ထမ်းတွေတက်ဖို့အတွက်ကျွန်တော် GDP ဆက်ပါထုတ်တက်လာအောင်ကျွန်တော်ပြောခဲ့ပါလေ
ရွေးကောက်ပွဲကတိကဝတ်တွေဖြစ်တဲ့တရားဥပဒေစိုးမိုးရေးကဏ္ဍမှာအာဂရိလိုက်စားမှုတိုက်ဖြတ်ရေးမူရစေဝါနှိမ်နင်းရေးစတာတွေလှုပ်ဆောင်နေကြောင်းနဲ့ပြည်တွင်းငြိမ်းချမ်းရေးကဏ္ဍမှာတော့ထင်ရှားတဲ့ရလက်တွေမရှိပေမဲ့အမျိုးသားရင်ကြားစေရေးကိုအစဉ်တစိုက်ဆောင်ရွက်နေတာကြောင့်တစ်ချိန်မှာတိုးတက်မှုရှိလာမှာဖြစ်ကြောင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းပြည်သူတွေရဲ့ဆန္ဒအရဆောင်ရွက်နေကြောင်းဒေါက်တာမျိုးညွန့်ကပြောပါတယ
်ကျွန်တော်ပါတီကတောင်းပြလိုက်တဲ့အစိုးရလက်လွတ်တော်ဟာလာမယ့်ရွေးကောက်ပွဲတစ်ခုတည်းကိုလာရှိတာမဟုတ်ပဲတိုင်းပြည်နဲ့ပြည်ရဲ့အတွက်ရည်ရှိအကျိုးရှိတဲ့ဖြစ်တယ်ကိုနိုင်ငံစည်းဝါးရေးလူမှုရေးသဘောပေါက်အောင်ခြင်းပြည်နယ်ရေးစတဲ့ရှိတော်ပေါင်းတွေပါလို့ဒီရည်ရှိအနေနဲ့တောင်းရနေပါမယ
်နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ကိုအရေးယူရအပါအဝင်အာဂရိလိုက်စားမှုတိုက်ဖြတ်ရေးဆောင်ရွက်တာအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထရေးဝန်ကြီးဌာနလက်အောက်ကနေပြည်ထောင်စုအစိုးရဝန်ကြီးဌာနရုံးလက်အောက်ကိုပြောင်းရွှေ့တာအပြည့်ဟက်စာချုပ်ကိုလက်နက်ကင်နှစ်ဖွဲ့ပါဝင်လက်မှတ်ရေးထိုးတာပြည်ထောင်စုသဘောတူညီချက်အပိုင်း1နဲ့2ရရှိတာတွေဟာတိုးတက်မှုအဖြစ်သုံးသပ်ထားပါတယ်စီးပွားရေးပိုင်းမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာမဲ့အနေအထားမျိုးမရှိကြောင်းသုံးသပ်ပြီးလူထုစီးပွားရေးအခြေအနေမြင့်တက်ဖို့အတွက်အခုလိုအကြံပြုထားပါတယ
်။စီးပွားရေးပိုင်းမှာကမ္ဘာလမ်းပေါ်မှာကားမောင်းနေတဲ့လူပဲဖြစ်ဖြစ်ဈေးရောင်းနေတဲ့လူပဲဖြစ်ဖြစ်မေးလိုက်လို့ရှိရင်လွန်ခဲ့တဲ့3နှစ်နဲ့နိုင်ဆိုင်ပိုပြီးချက်တင်လာတယ်ဆိုတာတော့မြင်မြင်ရတဲ့ချက်ပဲ။အဲ့ဒီလိုချက်တင်လာတဲ့အခြေအနေပေါ်မှာလက်ရှိနိုင်ငံဒီအစိုးရအနေနဲ့ဖြူဟာမြောက်ဆောင်ရွက်နိုင်မှုအားနည်းတယ်လို့မြင်တယ်။အဲ့ဒီအခါကျတော့စီးပွားရေးပိုင်းကိုလာမဲ့လက်ချက်နှစ်နှစ်အတွင်းမှာဒီကပ်ပို့ပြီးတော့ဆောင်ရွက်နိုင်လို့လိုအပ်တယ်လို့မြင်တယ်။တနည်းအားဖြင့်တော့ပြည်သူလူထုထမ်းမှုထားတဲ့စင်းရဲဝဲတည်မှုဝန်ထုံးဝန်ပုံးကိုတတ်နိုင်တဲ့များရှော့ချနိုင်တဲ့ရည်တူဖြည့်ရှင်းချက်မျိုးတွေကိုလာမဲ့နှစ်နှစ်အတွင်းမှာပို့ဆောင်နိုင်လို့လိုအပ်တယ်လို့မြင်ပါတယ်
။ကျန်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်က NLD အစိုးရရဲ့မျိုးသားပြန်လည်တင်ပြရေးမူဝါဒဟာတိုင်းရင်းသားလူမျိုးတွေတဲ့တမရော်အပေါ်အလေးတာနေကြောင်းအကျိုးဆက်အဖြစ်စခိုင်းပြည်နယ်အရေးမှာနိုင်ငံတကာကဒေါ်ဆန်းစုကြည်အပေါ်ထောက်ခံမှုကြဆင်းလာနေကြောင်းသုံးသပ်ထားပါတယ်
။ကျွန်တော်တို့ဒီမှာကြံထမ်းခဲ့တဲ့ဒီမိုကရေစီခွင့်ရတော့ဆောက်တောင်းဆိုရင်းဆိုင်ဖိုက်ပြဝင်နေတဲ့လက်ချင်းကြည့်တဲ့လူတွေနဲ့ပြင်ကြားဆွေးရမယ်အစားကိုသူကတမရော်နယ်ပဲပို့ပြီးတော့မှနီးစပ်သွားတာမျိုးကတော့လူလားအပ်တဲ့ဒီဘက်ကိုစုံဖို့တူဖြစ်သွားတယ်ကြာ။ရခိုင်ရေးကင်းပေါ်ပေါက်လာတဲ့အချိန်မှာပုံပြီးမှပြည်ရင်ထင်ရှားလာပါတယ်။ NLD အစိုးရရဲ့သုံးနှစ်ပြည့်အစိမ်းမနေ့အဖြစ်တော့ကျွန်တော်တို့တိုင်းရင်းသားတွေတက်ကစိတ်ကြီးကြော်လင့်စရာတိတ်ကြီးအားရစရာအနေထားတစ်ခုမှစီဖန်ပြီးစောဆောင်ပြေးနိုင်ခြင်းမရှိသေးဘူးလို့ပဲသုံးသပ်လိုပါတယ်
။နိုင်ငံရေးလေးလာသုံးသပ်သူတွေကတော့ NLD အစိုးရတာဝန်ယူမဲ့လက်ကျန်တက်တန်းကာလနှစ်နှစ်အတွင်းမှာတော့2008ဖွဲ့စည်းပုံပြင်ဆင်ရေးဟာအစိုးရလွှတ်တော်နဲ့ပါတီအတွက်ကြီးမားတဲ့စိန်ခေါ်မှုအဖြစ်ရှိနေတယ်လို့ဝေဖန်ထောက်ပြကြပါတယ်။